အကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒဏ်ရာတွေကိုခံစားနေကြရတဲ့အများပြခံစားနေကြရသူအများပြရှိတဲ့မြန်မာနိုင်ငံမှာခွင့်မသိခံခြင်းနဲ့သာထင်ရွေးပြောက်ကဲအောင်လုပ်နိုင်လိမ့်မယ်လို့ပိုယဟမင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်။ပိုယဟမင်းကြီးမစ္စတရားဟောကြားပြီးတော့ဥဆောင်ဝိပုစုတောင်းတဲ့အခမ်းအနားမှာခုလိုပြောကြားခဲ့ရလည်းဖြစ်ပါတယ်။လက်တော့ပြင်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ဘူးလို့လည်းပိုယဟမင်းကြီးပြောကြားခဲ့တဲ့မစ္စတရားပွဲကိုရန်ကုန်မြို့တိုက်ဆံခွဲမှာကုရန်တင်းတွားယူခဲ့တဲ့မက်ဆီမြမွန်ကဆက်ပြီးတော့တင်ဆက်ပေးပါလိမ့်မယ်။
မြန်မာနိုင်ငံမှာရောက်ရှိနေတဲ့ပိုယဟမင်းကြီးဖရန်စစ်ရဲ့ခီးစဉ်တက်တရားနေမှာအများပြည်သူအတွက်ဝိပုစုတောင်းပွဲကိုရန်ကုန်တိုက်ဆံခွဲမှာပြုလုပ်ခဲ့ပါတယ်။ပိုယဟမင်းကြီးရဲ့မစ္စတရားကိုကြားနာနိုင်ကြဖို့အတွက်မြန်မာနိုင်ငံဒေသစုံကကက်သလစ်ဘာသာဝင်တွေဟာညတကောင်ကျော်ချိန်ကလေးကတိုက်ဆံခွဲကြီးထဲမှာလာရောက်ပြီးတော့ဆောင်းစားနေခဲ့ကြတာပါ။ဝိပုပွဲကိုလာကြတဲ့ပြည်ပြည်ပဘာသာဝင်တသိန်းကျော်လောက်ရှိမယ်လို့ခန့်မှန်းရပါတယ်။ဒီနေရာရောက်အောင်လို့ဝေးလံတဲ့တံပေါ်ဒေသကလာကြသူတွေခက်ခက်ခဲခဲလာကြသူတွေရှိရဲဆိုတာသူ့အနေနဲ့သိရှိကြောင်းပိုယဟမင်းကြီးကဝေပြုစုတောင်းပွဲအစမှာပြောကြားခဲ့ပါတယ်။သူကိုယ်တိုင်လည်းမြန်မာနိုင်ငံကိုဖျားဖူးတယောက်အနေနဲ့လာရောက်တာဖြစ်ပြီးဘာသာဝင်တွေစီကတည်ယူဖို့နှစ်သိမ့်အားပေးဖို့ရောက်လာခဲ့တာဖြစ်တယ်လို့ပိုယဟမင်းကြီးကပြောပါတယ်။စစ်ပွဲတွေပဋိပက္ခတွေရဲ့တန်းကိုခံရသူတွေရှိတဲ့မြန်မာနိုင်ငံမှာမုံဒီမှုတွေညင်းပယ်ခံရမှုတွေကိုချက်ချင်းမြစ်တာနဲ့အောင်မြင်ကျော်လွှားနိုင်မယ်လို့ပိုယဟမင်းကြီးကအခုလိုဟောကြားခဲ့ပါတယ
် So que molti in Myanmar portano le ferite della violenza sia visibile che invisibile
မြန်မာနိုင်ငံကလူတော်များများဟာအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဒဏ်ရာ၊ရုပ်ပိုင်းဒဏ်ရာတွေကိုခံစားနေကြရသူတွေဖြစ်ကြပါတယ်လက်စားချေတုံ့ပြန်ခြင်းနဲ့အဲ့ဒီဒဏ်ရာတွေကိုကုသပျောက်ပင်းနိုင်မယ်လို့ထင်ကြပါတယ်ဒါပေမဲ့လက်စားချေတုံ့ပြန်ခြင်းဟာယေရှုရဲ့လမ်းစဉ်မဟုတ်ပါဘူ
းယေရှုခရစ်တော်ဆိုရင်မုန်တီးမှုညင်းပယ်ခံရမှုတွေကြောင့်ကားစင်တင်ခံရပေမဲ့သူဟာခွင့်လွှတ်ခြင်းတနာကျင်နာခြင်းတို့နဲ့သာတုံ့ပြန်ခဲ့ကြောင်းကိုလည်းပိုယဟမင်းကြီးဖရန်စစ်ကဥပမာပေးပြောကြားခဲ့ပါတယ်အဆိုးဆုံးနာကျင်မှုနာကျင်ခံစားမှုတို့ကိုခွင့်လွှတ်ခြင်းနဲ့ပြေပျောက်စေနိုင်မယ်လို့တရားဟောပါတယ်ဒုက္ခရောက်နေသူတွေကိုကူညီဖေးမတဲ့မြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေကိုလည်းပိုယဟမင်းကြီးကအတိအမှတ်ပြုချီးကျူးသွားခဲ့ပါတယ
် So che la chiesa in Myanmar sta già facendo molto per portare il balsamo
မြန်မာနိုင်ငံကကက်သလစ်တင်းတော်ဟာဘုရားသခင်ရဲ့ကုသခြင်းကိုလိုအပ်သူတွေစီအရောက်သွားကုသပေးနေပါတယ်အခက်အခဲအကားစီတွေကြားကလူနည်းစုလူမျိုးစုတွေစီတွားပြီးတော့တရားဟောပြောနေပါတယ်အတင်းတင်းတွင်းတာမျိုးမဟုတ်ဘဲနဲ့ထိတ်ခေါ်ကြိုးဆိုခြင်းဖြင့်သာဆောင်ရွက်ကြပါလေလူမျိုးဘာသာလူကြီးလူငယ်မရွေးစင်ရသာဒုက္ခရောက်နေသူတွေကိုကူညီပေးကြပါလေချီးကျူးခံထိုက်တဲ့ကူညီဆောင်ရွက်မှုတွေကိုမြန်မာနိုင်ငံကက်သလစ်အသင်းတော်ကြီးနဲ့ကက်သလစ်အဖွဲ့အစည်းတွေကဆောင်ရွက်နေကြပါလေ
မြန်မာနိုင်ငံကကက်သလစ်အသင်းတော်နဲ့မြန်မာနိုင်ငံကြီးငင်းကြံအောင်ဖျားဖင်ကောင်းကြီးပေးပါစေလို့လည်းပိုယဟမင်းကြီးကဆုတောင်းပေးခဲ့ပါတယ်အခုလိုပိုယဟမင်းကြီးဟောကြားတဲ့တရားကိုနားရတဲ့အတွက်ခွန်အားဖြစ်စေတယ်လို့တင်းနှံ့အီတိုင်းဘိမျိုးကနေလာတဲ့ကိုစောအောင်သူကပြောပါတယ
်ဝါနာပီတိဖြစ်ပြီးမှပဲတော့တော့ခွာလဲရတယ်လို့ပီတိလည်းဖြစ်တယ်လို့ဒီနေ့ညလာတဲ့အကျုံနဲ့ပါလားဆိုပြီးတော့မှအဲ့လောက်ရှိတော့မှကျွန်တော်ကြေကစားရပါတယ်ဆိုတော့တော်တော်မိသားစုဝင်တွေအတွက်လည်းကျွန်တော်စီတောင်းပေးတယ်ကျွန်တော်ရဲ့နိုင်ငံအတွက်ကျွန်တော်ရဲ့လူမျိုးတိုင်းရင်းသားတွေအတွက်ပြီးတော့မှကျွန်တော်တို့ဒီစပါးကြီးမှာရှိတဲ့ဘာသာသူခွင့်ရညီကမာတို့တွေအားလုံးအဲဒါသူတို့ရဲ့အတွက်ကိုလည်းကျွန်တော်ဆေးရနေပြီးတော့မှရှင်းတောင်းပေးပါတယ်သူတို့ရဲ့အတွက
်ချင်းပြည်နယ်ကလေးမျိုးကနေလာပြီးတော့မစ္စတာနာကြားခဲ့တဲ့ Sister Cece Lucia ကလည်းမြန်မာနိုင်ငံကြီးငြိမ်းချမ်းဖို့ပိုယဟမင်းကြီးနဲ့အတူဆုတောင်းပေးခဲ့တယ်လို့ပြောပါတယ
်တကယ်တော့တော့ကလေးပါတော်ဝင်တယောက်အနေနဲ့ဆက်အရန်ခံစားရတယ်ပျော်တယ်ပျော်သွင်းလို့မျက်ရည်အောင်ကြားတယ်ပေါ့နော်အဖြစ်လို့လည်းဆိုရင်စစ်စဲရတော့ဆူတောင်းခဲ့တယ်ပုံရမင်းကြီးရဲ့ကောင်းကြီးလူသားတိုင်းအားလုံးအပေါ်မှာတည့်ရောက်ပါစေလို့နော်လူသားတိုင်းအားလုံးကြော်ရှင်ကြပါစေငင်းချမ်းသာပါစေသူ့မြန်မာပြည်ကြီးငင်းချမ်းပါစေလို့ဆူတောင်းပါတယ်စစ်စဲရ
ပုံရမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာဘာသာဝင်တွေအတွက်အထွတ်အမြတ်ဆုံးဖြစ်တဲ့ဝိပုဆူတောင်းပွဲကြီးကတော့ပြီးဆုံးသွားပါပြီမြန်မာနိုင်ငံဒေသအနှံ့ကဘာသာဝင်တွေတောင်မကတခြားနိုင်ငံကဧည့်သည်တွေပါပါဝင်ဝိပုကြတဲ့ပွဲမှာဘာသာဝင်တွေရဲ့မျက်နှာတွေပေါ်မှာကြီးမြတ်တဝင်ခြင်းဝမ်းမြောက်ခြင်းစိတ်လှုပ်ရှားခြင်းဆိုတဲ့ခံစားချက်တွေထင်ရှားနေတာကိုမြင်ရတာဟာစိတ်ကြည်နူးစရာဖြစ်ပါတယ်။ပိုယဟမင်းကြီးဟာဒီကနေ့ညနေပိုင်းမှာဗုဒ္ဓမဟာသံဃာနာယကဖုန်းတော်ကြီးတွေကိုကဘာရေးကုန်းပြင်မှာတွားရောက်တွေ့ဆုံခဲ့ပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံဒေသစုံကဘစ်ရှော့ဂိုင်းအုပ်ဆရာတော်တွေနဲ့စိန့်မယ်ရီကသီဒရယ်မှာတွေ့ဆုံပြီးတော့သူ့ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်ကိုပြီးဆုံးစေခဲ့ပါတယ်ရှင်။